မေးချင်တာကဥစ္စာစီးပွားရေးပညာရှင်တယောက်အနေနဲ့ပေါ့လေ
ဟုတ်ကဲ့
ဒီခုလွတ်တော်ထဲမှာနိုင်ငံရေးညွှန်းနာမှုနဲ့ဆိုင်တဲ့ဥပဒေကိုတင်သွင်းနေကြတယ်ကျွန်တော်တည်ရတော့ဆိုရင
်ဟုတ်ကဲ့
ဆိုတော့အဲ့ဒီဥပဒေရဲ့အကျိုးသက်ရောက်မှုအဲ့ဒီဟာရဲ့အတိုင်းအတာဘယ်လောက်ထိရှိမယ်လို့ထင်တယ်ခင
်ဗျကျွန်တော်တို့ရဲ့နိုင်ငံရေးညွှန်းနာမှုဥပဒေက1989ခုနှစ်မှာချမှတ်ခဲ့တဲ့ဥပဒေပေါ့လေဆိုတော့အခုဟာကဒီအနှစ်20လောက်ကြာပြီးတဲ့အခါမှာပို့ပြီးတော့ပြည်စုံပြီးတော့စနစ်တကျရှိမဲ့ဒီဥပဒေတရထွက်လာဖို့ကိုကျွန်တော်တို့စူးစမ်းနေကြတာဖြစ်ပါတယ်အဓိကကတော့ဒီခေတ်ကာလတွေပြောင်းခဲ့တဲ့အနေအထားမှာဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဒီဥပဒေဟောင်းစတင်လုပ်ခဲ့တုန်းကမစင်စားခဲ့မိတဲ့ကိစ္စပေါ့နော်ထို့သဖြင့်ဒီပတ်ဝန်းကျင်ထိန်းသိမ်းနဲ့ပတ်သက်တဲ့ကိစ္စတွေနောက်ပြီးတော့ဒီလူမှုရေးကိုအထူးကိဖြစ်စေတဲ့ကိစ္စတွေနော်နောက်ပြီးတော့ခြေလက်နေပြည်သူတွေရဲ့ဒီစီမံကိန်းကြီးကြီးမားမားဆောင်ရွက်တဲ့အခါမှာသူတို့အပေါ်မှာလူမှုရေးရဒေသနာစီးပွားရေးရထိခိုက်နစ်နာမှုတွေရှိခဲ့မယ်ဆိုရင်တော့အ ਨੇ ဆုံးဖြစ်အောင်ဥပဒေကြောင်းလန်းကဘလို့ကာကွယ်ပေးရမလဲဆိုတဲ့ကိစ္စတွေဆွေးနွေးနေတာပါဒီနေရာမှာကျွန်တော်တို့ဒီအုပ်ချုပ်ရေးဆိုရအဖွဲ့ဘက်ကပေါ့နော်ဒီဥပဒေကြောင်းကိုတင်သွင်းပြီးတဲ့အခါမှာဒီလွတ်တော်ထဲမှာအခုထပ်ပြီးဆွေးနွေးနေတဲ့ကိစ္စကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေဆိုတာထက်နိုင်ငံခြားရောဒီပြည်တွင်းကလုပ်ငန်းရှင်တွေအရင်းရှင်တွေဒနာရှင်တွေကပါရင်းနှီးမြှုပ်နှံနိုင်မဲ့တပြေးညီဖြစ်နိုင်တဲ့ဥပဒေတရားဖြစ်လာအောင်သူတို့ပို့ပြီးတော့ဖြစ်ဆွတ်ပြီးတော့စဉ်းစားဆွေးနွေးနေကြတာဖြစ်ပါတယ်အဲ့ဒါကလည်းအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုကတော့အခုလောလောဆယ်ဒီအသွင်ကူးပြောင်းရေးကာလမှာအဓိကကျတာပေါ့လေဒါပေမဲ့ရေးရှိမှဆိုရင်တော့ကိုယ်နိုင်ငံထဲမှာနိုင်ငံသားတွေကပို့ပြီးတော့ဒီရင်းနှီးမြှုပ်နှံမှုကိုပုံမလို့လာအောင်အားပေးဖို့ဆိုတဲ့ကိစ္စကလည်းတော်တော်ပဓာနာကြပါတယ်အဲ့တော့သူတို့ကတော့ရေရှည်အတွက်ကိုပုံပြီးပြည့်စုံအကုန်လုံးနဲ့ဥပဒေတရားဖြစ်လာအောင်အားလုံးဖြည့်ဆွတ်ပြီးတော့စဉ်းစားဆွေးနွေးနေကြတာဖြစ်ပါတယ
်ဟုတ်ကဲ့တောင်းနေတစ်ဆက်တည်းပေါ့လေအခုစောစောလို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေကဏ္ဍဘက်ကပြန်ကြည့်မယ်ဆိုရင
်လည
်းပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေမြန်မာစီးပွားရေးလုပ်ငန်းရှင်တွေကပြောနေကြတာပြည်ပရင်းနှီးမြှုပ်နှံမှုတွေကိုတော့လာရောက်ဖို့ခွင့်ပြုတာတော့ဟုတ်ပါပြီဒါပေမဲ့ကျွန်တော်တို့ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေကပြည်ပမှာတော်ရလုပ်ကံမဲ့ပြည်ပကိုလွတ်လွတ်လပ်လပ်ကိုပိုင်မှာပေါ့သူကအမေရိကန်လိုနိုင်ငံမျိုးမှာမနေ့ကနေ့ရပဲသူတို့စီဝါရေးဖိတ်ဆို့မှုထပ်ပြီးတက်တန်းထပ်တို့လိုက်တယ
်ဆိုတော့
ဒီဥစ္စာကိုဟိုပြည်လဲအောင်ဘယ်လိုလုပ်ကြမလဲနိလန့်ရှိသလားစီဝါရေးလုပ်ငန်းရှင်တွေအတွက်ကစဉ်းစားပြီးတော့ကြည့်မယ်ဆို
ဟုတ်ပါတယ်အဲဒီကိစ္စတော့ကျွန်တော်တို့ဒီအမေရိကန်အစိုးရနဲ့ဆက်ပြီးတော့ညှိနှိုင်းကြရမှာပေါ့နော်ဒါအဓိကကျွန်တော်နားလည်တာကတော့ဒီသမ္မတအိုဘားမားအစိုးရနဲ့ဒီကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့နယ်ရကြားမှာအတော်နားလည်မှုရခဲ့တယ်လို့ပြောလို့ရပါတယ်အထူးသဖြင့်ကတော့ဒီနိုင်ငံခြားဒီစီးပွားရေးအရာအကန့်အသတ်เนาะဆန်ရှင်လောက်ထားတဲ့ကိစ္စတွေမှာကျွန်တော်တို့ရဲ့ဒီပြည်ပြောင်းလဲမှုလုပ်ငန်းတွေတဖြည်းဖြည်းနဲ့เนาะတိုးတက်အောင်မြင်လာတာနဲ့အမျှသူတို့ဘက်ကလည်းဆန်ရှင်ကိုတဖြည်းဖြည်းနဲ့ရုပ်သိမ်းလာတယ်လို့ပြောလို့ရပါတယ်အဲ့တော့အဲ့ဒီအနေအထားဟာပိုပြီးမြန်မြန်ဆန်ဆန်ဖြစ်လာဖို့လိုပါလိမ့်မယ်အဓိကတော့ကျွန်တော်နားလေတာကတော့ဒီအိုဘားမားအစိုးရကကျွန်တော်တို့ ਨੇ သဘောတူညီချက်ရထားတာဖြစ်တဲ့အကြောင်းမလို့ဖြေရှင်းမှုတွေကိုလုပ်နေပေမဲ့လည်းဒီကွန်ကရစ် ਨੇ ဒီအထက်လွှတ်တော်စီးနှိပ်လွှတ်တော်တွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတက်တန်းတိုးတဲ့အနေအထားတွေတွေ့ရပါတယ်။အဲနောက်ပြီးတော့သူတို့စဉ်းစားတဲ့အခါမှာဒီအမေရိကန်ရင်းနှီးမြှုပ်နှံမှုပိတ်ပင်ထားတဲ့ကိစ္စကိုတော့ဖြေလျှော့လိုက်ပြီးတော့အမေရိကန်ဈေးကွက်ကိုကျွန်တော်တို့ကုန်ပစ္စည်းတွေနော်တင်ပို့နိုင်တဲ့ကိစ္စကိုတော့ဆက်လက်ကန့်သတ်ထားတယ်ဆိုတဲ့ကိစ္စအဒီကိစ္စကိုကျွန်တော်ဒီစီးပွားရေးပညာရှုထောင့်အောင်ကြည့်မယ်ဆိုရင်ဒါဟာအမေရိကန်အစိုးရအတွက်ကတိတ်ပြီးတော့သဘာဝမကျတဲ့ဆုံးဖြတ်ချက်မျိုးလို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့အခုလိုအသွင်ကူးပြောင်းရေးကာလမှာအရေးတကြီးလိုအပ်နေတဲ့ကိစ္စကကျွန်တော်တို့စီကပို့ကုန်တွေကိုအမေရိကန်ဈေးကွက်ကိုတင်သွင်းနိုင်ရည်ဖြစ်ပါတယ်။ဒါမှလည်းကျွန်တော်တို့အသွင်ကူးပြောင်းမှုကာလမှာတကယ်ကိုတိကျတဲ့မြန်ဆန်တဲ့အကျိုးကျေးဇူးတွေကိုကျွန်တော်တို့ရဲ့ပို့ကုန်ပို့တဲ့လူတွေရမယ်။ဒီကျွန်တော်တို့ရဲ့ပို့ကုန်ဆိုတဲ့နာမှာအထူးသဖြင့်ကဒီလေယာစိုက်ပျိုးရေးနောက်ပြီးအထည်ချုပ်လုပ်ငန်းသားငါနော်ဒီအထူးသဖြင့်ပင်လယ်ငါးဖမ်းလုပ်ငန်းဒီကနေရလာတဲ့ပို့ကုန်တွေကိုကျွန်တော်တို့ပို့ချမှာဖြစ်ပါတယ်။အဲ့ပို့ကုန်လုပ်ငန်းတွေရဲ့နောက်မှာဘယ်သူတွေရှိနေလဲဆိုတော့ကျွန်တော်တို့ရဲ့ဒီအထည်ချုပ်အလုပ်သားတွေရေလုပ်သားတွေလေယာလုပ်သားတွေရှိတဲ့အတွက်ကြောင့်မဒါဟာအခြေခံလူဒန်းစားတွေအတွက်က အမတန်မှအရေးကြီးတဲ့လုပ်ငန်းတွေဖြစ်ပါတယ်အဲ့တော့ဒီလုပ်ငန်းတွေမှာမြန်မြန်အကျိုးရှိတယ်လေကျွန်တော်တို့ပြည်သူလူထုအတွက်ကလည်းဒီအသွင်ကူးပြောင်းရေးကာလနော်ဒီလုပ်ငန်းစဉ်တွေရဲ့အကျိုးကျေးဇူးကိုမြန်မြန်ခံစားရတယ်လေကျွန်တော်တို့ရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကလည်းပိုအောင်မြင်လေလေဖြစ်တာပေါ့နော်ဒါဆိုရင်လည်းအမေရိကန်အစိုးရကပြောနေတဲ့ကျွန်တော်တို့ရဲ့ပြောင်းလဲမှုရဲ့နောက်မှာနော်ဒီနိုင်ငံရေးရောစီးပွားရေးရောနော်နောက်ဆုံးပိတ်ဒီမိုကရေစီစနစ်တင်းပြည့်ကျပ်ပြည့်ဖြစ်လာတဲ့အထိပြောင်းလဲလာဖို့ဆိုရင်ခုနပြောတဲ့အစ်စ်နေရအရင်လိုလိမ့်မယ်လို့ထင်ပါတယ်အခုကိစ္စမှာကတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုပဲဖိတ်လိုက်တယ်ဆိုတော့အဓိကအားဖြင့်အကျိုးကျေးဇူးရှိတာကအမေရိကန်ကုမ္ပဏီတွေဖြစ်တယ်နောက်တစ်ချက်ကလည်းသူတို့ရင်းလာပြီးရင်းနှီးမြှုပ်နှံမယ်ကိစ္စတွေကတဘာဝအရင်းမြစ်ကိုတူးဖော်တဲ့လုပ်ငန်းတွေမှာအရင်ဆုံးရင်းနှီးမြှုပ်နှံမယ်အနေထားမျိုးတွေဖြစ်နေတယ်အဲ့တော့အဲ့လုပ်ငန်းတွေကလည်းကျွန်တော်တို့ရဲ့အခြေခံလူတန်းစားအတွက်ချက်ချင်းလည်းငွေအကျိုးရှိမှာမဟုတ်เนาะအဲ့တော့အဲ့နှစ်ခုကဒီဆန့်ရှင်ချရခြင်းရဲ့ဥတီချက်နဲ့အခုဆန့်ရှင်ဖြေလျှော့တဲ့လုပ်ငန်းစဉ်တွေဟာအံဝင်ခွင့်ချမဖြစ်ဘူးဖြစ်နေပါတယ်အဲ့ကိစ္စကိုတော့ကျွန်တော်တို့အားလုံးကဝိုင်းဝန်းဆွေးနွေးပြီးတော့အမြန်ဆုံးဖြေလျှော့နိုင်ဖို့ကိစ္စကျွန်တော်ဆက်ပြီးတော့ဆွေးနွေးတင်ပြသွားလိမ့်မယ်လို့ထင်ပါတယ်ခင်ဗျဟုတ
်ကဲ့ဆိုတော့တစ်ဖက်မှာဒီဟိုအမေရိကန်ကန္နာတော့ဟုတ်ပါပြီအမေရိကန်ကို
တူ
လို့မရဘူးဒါပေမဲ့တခြားဒီဥရောပလိုနိုင်ငံမျိုးတွေ
ဒေ
သရဲနိုင်ငံတွေဖြစ်တဲ့တရုတ်တို့ထိုင်းတို့ပေါ့နော်အင်းနီးရှင်းနိုင်ငံအိန္ဒိယတို့ဘက်ကိုတင်ပို့တဲ့ကိစ္စတွေရောဟိုအပြန်အလှန်ဟိုကုန်စည်စီးဆင်းမှုရှိသလားတော့ကတစ်ဖက်တည်းမဟုတ်ပါနဲ့အမေရိကန်နဲ့ဖြစ်နေတယ်လို့လည်းပြောပြပြလို့
ဒီအမေရိကန်နဲ့ဖြစ်နေလို့မျိုးပဲဒီဥရောပသမဂ္ဂနိုင်ငံတွေနဲ့လည်းတခုကြံနေတဲ့ကိစ္စ GSP လို့ခေါ်တဲ့ကိစ္စပေါ့နော်ဒါဟာအခု ILO ကနေပြီးတော့နောက်ဆုံးပိတ်နော်ဒီဖြေလျှော့မှုကိုလှုပ်လိုက်ပြီးတဲ့နောက်ပိုင်းမှာဒါဥရောပသမဂ္ဂကလည်းဒီကိစ္စကိုအမြန်ဆုံးဆက်ပြီးတော့ဆွေးနွေးနိုင်လိမ့်မယ်လို့ပြောလို့ရပါတယ်အဲ့တော့ဥရောပသမဂ္ဂဘက်ကတော့ကြည့်မယ်ဆိုရင်တော့အနည်းနဲ့အမြန်ဆိုသလိုပဲဒီ GSP ဖြေလျှော့မှုလုပ်ငန်းဟာအမြန်ဆုံးပြီးသွားမယ်ပြီးသွားပြီဆိုခုနပြောတဲ့ကျွန်တော်တို့ရဲ့ခုနအခြေခံပို့ကုန်နေရာလေဒီဥရောပဈေးကွက်ကိုမကြခင်ထိုးဖောက်ဝင်ရောက်နိုင်လိမ့်မယ်လို့ညွှန်လို့ရပါတယ်ဒီအရှိတောင်အာရှကတော့ကျွန်တော်တို့ရဲ့ပို့ကုန်ပစ္စည်းတွေတွားနိုင်တဲ့ဈေးကွက်တော်မဟုတ်သူတို့နဲ့ကကျွန်တော်တို့ကကုန်ပစ္စည်းချင်းတူနေတဲ့နိုင်ငံအများစုဖြစ်နေတယ်အဲ့တော့သူတို့နဲ့ကကျွန်တော်တို့ကအခုလုံးလုံးစဲမှာနော်အာယူပြီးတော့ပြန်ရအောင်မယ်အနေထားရှိတယ်ဒါကြောင့်မဟုတ်လို့လေဒီရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့အခါမှာအထူးသဖြင့်ကိုယ်ဒီအမျိုးသားလုပ်ငန်းရှင်တွေနဲ့ဒီငွေရှင်ဒနာရှင်တွေကပို့ပြီးတော့မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုလုပ်နိုင်အောင်အစိုးရကအားပေးတဲ့နယ်ဆိုတဲ့ကိစ္စကိုတချို့သောစီးပွားရေးလုပ်ငန်းရှင်တွေကလည်းတင်ပြနေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်မကြာခင်မှာ2015မှာဒီအာဆီယံဝင်းကျင်ဆိုပြီးတော့အာဆီယံကလုပ်ငန်းတွေအားလည်းကျွန်တော်တို့မြန်မာနိုင်ငံကိုတကားမရှိတားမရှိလာနိုင်တော့မှဖြစ်တဲ့အတွက်ကြောင့်အဲ့အချိန်မရောက်ခင်မှာလေကျွန်တော်တို့စီကလုပ်ငန်းရှင်တွေကတစုံတစ်ခုသောအတိုင်းအတာအဖြစ်အချိန်ယူထားဖို့လိုပါတယ်။အဲ့အချိန်ရဖို့ဆိုရင်အခုချမှတ်မယ်ဥပဒေတည်တည်ဟာအဲ့အချိန်ရနိုင်ရတဲ့တွန်းအားပေးနိုင်မယ်လုပ်ငန်းရှင်တွေဖြစ်လာဖို့အရေးကြီးပါတယ
်။ဒါဆိုလို့ရှိရင်လွတ်တော်ထဲမှာအခုတွားနေတဲ့အလားအလာကရောဒီဥပဒေကြမ်းတွေဆိုတဲ့ဘက်ကတင်သွင်းတာလည်းရှိတယ်လွတ်တော်ထဲမှာအချိန်နဲ့ပြန်လာဆွေးနွေးကြတ
ယ်ဆိ
ုတော့အဲ့လွတ်တော်တွေကအနေထားတွေကဘယ်လိုရှိတယ်အများများဆန်းဆန်းပြနိုင်ဖို့အလားအလာရှိတယ
်ဟုတ်ကဲ့အဓိကသူတို့စဉ်းစားနေတဲ့ကိစ္စကတော့ဒါရေရှည်အတွက်ကောင်းဖို့ဆိုတဲ့ဟာကိုလည်းသူတို့စဉ်းစားနေတဲ့ဟာပေါ့နော်ကျွန်တော်တို့ရဲ့အနေထားအရင်တုန်းကတော့ရင်းနှီးမြှုပ်နှံမှုဆိုရင်မြန်မြန်ဆန်ဆန်နဲ့အာလွန်လွယ်ကူကူလာပြီးလုပ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကအာအဲ့ဒီနီးနဲ့မဲလုံးပေးခဲ့တာပေါ့နော်အာဒါကြောင့်မလို့ခုနမဲလုံးပေးတဲ့ဒီဥပဒေပြဋ္ဌာန်းချက်တွေကလည်းတော်တော်များများအာရှိထားတယ်အခုလည်းဆက်ပြီးတော့အဲ့ကိစ္စတွေကိုဆက်ထားမှာဖြစ်တယ်သို့တော်လည်းပဲမဲလုံးပေးတဲ့အခါမှာရေရှည်တည်တံ့ပြီးတော့ပုံမှန်ကောင်းမွန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုလာနိုင်မဲ့စိတ်ချရတဲ့ရင်းနှီးမြှုပ်နှံမှုဝင်းကျင်တခုကိုကျွန်တော်တို့ဒီဥပဒေကအခိုင်အမာကာကွယ်ပေးထားမယ်ဆိုတဲ့ကိစ္စကလည်းအခုအနေထားမှာကျွန်တော်တို့ပုံမှန်နိုင်ငံအတွက်အရေးကြီးလာတယ်။ဘာကြောင့်အရေးကြီးလာလဲဆိုတော့ကျွန်တော်တို့ရဲ့အခြေအနေကအရင်အခြေအနေနဲ့မတူတာကျွန်တော်တို့နိုင်ငံဝင်မဲ့သူလာခြင်းတဲ့လူလုပ်ချင်တဲ့လူကအရင်အများများလာတယ်နော်တခြားနိုင်ငံတွေနဲ့ရှင်မယ်ဆိုရင်ကျွန်တော်တို့ကပို့ပြီးတော့မဲလုံးပေးစရာတော့မလိုဘဲနဲ့ကျွန်တော်တို့ရှိမှာဥဒဟိုလာပြီးတော့ဆွေးနွေးနေကြတဲ့ဟာတွေတွေ့နေရတယ်အဓိကကဒီလိုအနေထားမျိုးမှာဆိုရင်ကျွန်တော်တို့ဘက်ကဒီလာကြတဲ့သူတွေတဲကပေါ့နော်ကျွန်တော်တို့ဘက်မှာနည်းနည်းလေးပို့ပြီးတော့စီစစ်စစ်နဲ့ရွေးနိုင်အောင်ရွေးတဲ့အခါမှာလည်းဥပဒေကြောင်းလန်းရနော်ရွေးချယ်မှုမျိုးဖြစ်အောင်ပုံလင်းမြင်သာမှုရှိတဲ့ဒီရင်းနှီးမြှုပ်နှံမှုတွေလုံနိုင်အောင်ကျွန်တော်တို့ရဲ့ဥပဒေဟာ quality investment မျိုးကိုများများလုပ်နိုင်မဲ့ဥပဒေမျိုးဖြစ်အောင်ကျွန်တော်တို့ကစူးစမ်းဖို့လိုပါတယ်ဒီနေရာမှာတိတ်အချိန်အားဖြင့်ပေါ့နော်အာမြင်းများဆန်းဆန်းတွတ်တွတ်လက်လက်လောက်တာတဲ့ဆိုင်ရင်ပို့ပြီးတော့စင်စစာချင်းချင်းချင်းနဲ့ကျွန်တော်တို့ဘက်ကဆောင်ရွက်မယ်ဆိုရင်ဒီကိစ္စဟာဒါဒီနှစ်အတွင်းမှာအမတန်မှနော်နိုင်ငံတကာcorporation ကြီးတွေအထူးသဖြင့်ပုံမပြီးတော့ကြီးမားပြီးရေရှည်အတွက်အလုပ်လုပ်မဲ့ corporation ကြီးတွေအတွက်ခိုင်မာတဲ့ဥပဒေကောင်တရားထွက်လာလိမ့်မယ်လို့ထင်ရပါတယ်
။နောက်နောက်ဆုံးတစ်ခုကျွန်တော်မေးချင်တာ
ဟုတ်ကဲ့ခင်ဗျာ
။ဥစွာဦးတင်ပြသွားသလိုပဲဒီဟာတွေကလုပ်ရင်တော့ကောင်းတယ်လုပ်သင့်တယ်ဆိုတဲ့အချက်တွေပေါ့နော
်။ဒ
ီထဲမှာဖြစ်သင့်တဲ့အချက်တွေပေါ့
။
လူတွေလိုအပ်တဲ့အချက်တွေဖြစ်တယ်။ဒါပေမဲ့ဒါတွေကိုမြန်မြန်နဲ့တိတိယောက်ယောက်အကောင့်ထဲဖွင့်နိုင်အောင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲ။ဘယ်လိုလုပ်ရင်အကောင်းဆုံးဖြစ်မလဲဒါတွေ
အခုလောလောဆယ်ကတော့ဒါဥပဒေတရားအများဆုံးထွက်ဖို့ဆိုတဲ့ကိစ္စကိုလုပ်နေတယ်ပေါ့လေဆိုတော့ဒီဟာလည်းပြည်စုံတဲ့ဥပဒေတစ်ခုဖြစ်လာပါလိမ့်မယ်နော်အဲ့တော့ပို့ပြီးတော့ရေးကြည့်တာကဒီဥပဒေရဲ့နောက်မှာဒီနည်းဥပဒေနဲ့လုံထုံးလုံနည်းတွေကဆက်ပြီးတော့ဖြစ်လာဖို့ရေးကြည့်မယ်ကျွန်တော်တို့ဘက်ကပို့ပြီးတော့နော် new design နဲ့ပြင်ဆင်ထားတဲ့ကိစ္စကတော့ capacity building လို့ခေါ်တဲ့ကိုယ့်ရဲ့ဒီလူအရင်းမြစ်စွမ်းအားတွေကိုခုနဝင်လာမဲ့နိုင်ငံသားချင်းချင်းမြို့နယ်မှုတွေနဲ့ပေါင်းဆက်နိုင်အောင်ပေါင်းကူးလုပ်ပေးနိုင်မဲ့ဒီ bridging program လို့ဟာမျိုးပေါ့နော်အဲ့လိုအစီအစဉ်တွေကတည်တံ့ဆောင်ရွက်ထားဖို့လိုပါလိမ့်မယ်အဲ့ဒီကိစ္စကိုအမြန်ဆုံးနဲ့လုပ်မယ်ဆိုရင်လည်းလုပ်ပေးနိုင်တဲ့ဒီနိုင်ငံတကာအကူအညီပေးအစီအစဉ်တွေလည်းရှိသလိုကျွန်တော်တို့စီမှာလည်းဒါကိုကူညီဖြည့်ဆင်းပေးနိုင်မယ်နော်အထူးသဖြင့်ပေါ့ဒီနိုင်ငံခြားမှာရောက်ပြီးတော့ဒီတို့လုပ်ငန်းတွေမှာအကျွမ်းတဝင်ရှိပြီးသားကျွန်တော်တို့ရဲ့ဒီမြန်မာလူငယ်ပညာရှင်တွေကိုပြန်လဲဖိတ်ခေါ်ပြီးတော့ဒီကိစ္စကိုလုပ်မယ်ဆိုရင်အချိန်တိုတိုအတွင်းမှာအချိန်မီလုပ်နိုင်မယ့်အနေအထားမျိုးရှိပါတယ်။အဲ့တော့ဒီခုပြည်တွင်းမှာရှိတဲ့ဒီလူအရင်းမြစ်တွေမကောက်ကျွန်တော်တို့နိုင်ငံတကာအရရမှာရောက်နေတဲ့မြန်မာလူငယ်ပညာရှင်တွေရဲ့အရင်းမြစ်အားကိုပါကျွန်တော်တို့ဒီအစိုးရကထက်တွက်ပြီးတော့ဒီကိစ္စနဲ့ပတ်သက်တဲ့ပြင်ဆင်မှုကိုအမြန်ဆုံးလုပ်မယ်ဆိုရင်ဒါဟာအချိန်တိုတိုအတွင်းမှာအထူးအောက်ဆုံးဆောင်ရွက်နိုင်မယ့်အစီအစဉ်တစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်